အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ကမိုင်1020ကျော်တလျှောက်မှာနေထိုင်ကြသူတွေရဲ့လွတ်လပ်စွာသွားလာခွင့်ဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့မြန်မာဘက်ကရက်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တဲ့အကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါလေ။အိန္ဒိယဘက်ကသဘောတူစာချုပ်လက်မှတ်ရေးထိုးဖို့ဆန္ဒပြင်းပြနေပေမဲ့လည်းမြန်မာဘက်ကပြည်တွင်းရေးဖိအားပေးမှုတွေကိုထောက်ပြပြီးတော့စာချုပ်ကိုလက်မှတ်ထိုးဖို့အချိန်ပိုတောင်းခံခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်ကုန်းလန်းကနေဖြတ်ကျော်မှုတွေကိုနိုင်ငံခြားအပြန်အလှန်သဘောတူညီမှုနဲ့ပတ်သက်ပြီးတော့မြန်မာပြည်တော်စုဝန်ကြီးဖွဲ့ကအတည်ပြုထားတာရှိပါတယ်။ဒီနယ်စပ်ဒေသမှာ Uttar Pradesh, Naga ပြည်နယ်၊မဏိပူရနဲ့မီဇိုပြည်နယ်လေးခုပါဝင်ပြီးနယ်စပ်စီယုခတ်ထားတာမရှိဘဲအဲ့ဒီနယ်စပ်တကြောမှာနေထိုင်ကြသူတွေရဲ့အနေနဲ့ဒီနယ်စပ်ဖြတ်ကျော်တဲ့လက်မှတ်ကိုထုတ်ပေးပြီးခီးသွားလာခွင့်ပြုဖို့နိုင်ငံခြားသဘောတူထားတာပါ။ဒါပေမဲ့အခုလိုလက်မှတ်ထိုးဖို့အချိန်ရွှေ့တာဟာခုနလအတွင်းမှာနှစ်ချိန်ရှိပါပြီ။ပထမတစ်ချိန်ကပြီးခဲ့တဲ့စက်တင်ဘာလတုန်းကဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီမြန်မာပြည်ကိုချစ်ကြည်ရေးခီးနဲ့နေပြည်တော်ကိုရောက်လာတဲ့အချိန်မှာလက်မှတ်ထိုးဖို့ပါ။ဒုတိယတစ်ချိန်ရွှေ့ဆိုင်မှုကတော့နိုင်ငံတော်တိုင်မင်ကန်ဒေါ်အောင်ဆန်းစုကြည်ဇန်နဝါရီလတုန်းကအာဆီယံခေါင်းဆောင်တွေနဲ့အတူအိန္ဒိယနိုင်ငံချစ်ကြည်ထိမ့်မှတ်နေဒီအိန္ဒိယမျိုးသားရေးခန္ဓာကိုတက်ရောက်ဖို့သွားတဲ့အချိန်ကဖြစ်ပါတယ်။